NLD Party ကလွှတ်တော်ကိုယ်စားလှယ်လောင်းရန်ကုန်တိုင်းဒေသကြီးတာဂေတာမြို့နယ်မှာမဲဆွယ်စည်းရုံးနေတဲ့အချိန်ဓာတ်ခုတ်ခံရတာနဲ့ပတ်သက်ပြီးနိုင်ငံရေးပါတီနဲ့နိုင်ငံရေးလှုပ်ရှားသူတွေကရှုတ်ချလိုက်ပါတယ်။အခုလိုဖြစ်ပျက်တာဟာတရားဥပဒေစိုးမိုးရေးကိုပို့ပြီးတော့ဆောင်ရွက်တင်တယ်လို့လည်းရှုမြင်ကြပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုကိုစားပြုပြီးတာကီတာမျိုးနဲ့တိုင်းဒေသကြီးကိုစလဲအဖြစ်ဝင်ရောက်ရွေးချယ်ခံမဲ့ဥနိုင်ငံလေးနဲ့အခြားပါတီဝင်2ဦးဟာကြာသပတေးနေ့ည9နာရီလောက်ကတာကီတာမျိုးနဲ့အတွင်မဲဆွဲစည်းရုံးစဉ်မှာတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။လက်ရှိပြည်သူ့လွတ်တော်ကိုစလဲတဦးလည်းဖြစ်တဲ့ဥနိုင်ငံလေးဟာဥကောင်းမှာရရှိတဲ့ဓာတ်ဒဏ်ရာကြောင့်ရန်ကုန်စည်းရုံးကြီးမှာကုသမှုခံယူနေရပါတယ်။ဒီလိုတိုက်ခိုက်တာနဲ့ပတ်သက်ပြီးတိုင်းသာစည်းရုံးညီညွတ်ရေးပါတီကပြောရေးဆိုခွင့်ရှိသူဦးဟန်ရွှေကအခုလိုဝေဖန်ပြောဆိုပါတယ်။
ဒုစရတာယူဆိုတဲ့ကိစ္စကိုလည်းကျွန်တော်တို့တင်ပါတယ်။မဲဆွယ်စည်းရုံးနယ်ဆိုတဲ့ဟာရုပ်ောက်ပွဲမှာနိုင်ငံရေးပါတီတွေနည်းနည်းသူ့အလုပ်ရမယ်လုပ်ငန်းတောင်းပါမှာပါခင်ဗျ။ရုပ်ောက်ပွဲနဲ့ပတ်သက်တဲ့အဖြစ်အပျက်ပေါ်လေး process one ဒီ voter education ဆိုတာလည်းခုပါတဲ့ခါကျတော့ဒါကြောင့်ဒီနိုင်ငံရေးပါတီတွေနည်းနည်းပြည်သူတွေဝက်ဆန္ဒရှင်တွေကိုပို့ပြီးတော့ပေါ့လေ voter education ဆိုတဲ့အကူပို့မလို့ရမယ်ဆိုတဲ့ဟာလည်းကျွန်တော်တို့ပါတီနည်းနည်းအလေးနဲ့ခံယူမိပါတယ်။
ဒီအဖြစ်မျိုးကနေအုပ်စုလိုက်အဒီကယုံတွေဖြစ်လာနိုင်တာကြောင့်တရားဥပဒေစိုးမိုးရေးဟာပိုအရေးကြီးလာတယ်လို့လည်းဦးဟန်ရွှေကသုံးသပ်ပါတယ
်ဒီလိုပါကနေပြီးတော့ဒီလူအုပ်စုတဝောင်းမျိုးလို့အတူတောက်ခံတဲ့လူကိုထောက်ခံတဲ့လူဒီကောင်ဖြစ်လာရင်ဟိုတာပိုပြီးတော့ဆိုးတဲ့အခြေအနေကျွန်တော်ဖြစ်လာနိုင်ပါတယ
်အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကလက်ရှိလွှတ်တော်ကိုယ်စားလှယ်ဦးခိုင်မောင်ကြီးကတော့သူ့ရဲ့အမြင်သဘောထားကိုအခုလိုပြောပါတယ်
ဒီတင်ကြားလိုက်ရတဲ့အခါမှာထိတ်လန့်သွားတယ်ခေါ့နော်ဒီဒီကိလောက်တဲ့ဒီဖြစ်သွားတာကိုတော့ကျွန်တော်တို့အနေနဲ့ဒီလိုလိုရမျိုးဖြစ်ခဲ့တာကိုတော့ဆုတ်ချပါတယ်
။ဓာတ်ကုန်မှုကျူးလွန်သူဟာ NLD ပါတီမဲမဆွဲဖို့သူ့နေအိမ်မှာစာကတ်ထားတယ်လို့ကြားသိရတဲ့အပေါ်မှာတော့ဦးခိုင်မောင်ကြီးကအခုလိုဆက်ပြောပါတယ်။ပဏိတာဖောင်ဒေးရှင်းကရွေးကောက်ပွဲစောင့်ကြည့်လေးလာရေးတာဝန်ခံဦးဖြိုးတင်ဦးကလည်းအခုလိုသုံးသပ်ပြောဆိုပါတယ်။
အကြီးကားတော့ဗျာကျွန်တော်တို့အခုမဲဆက်စည်းရုံးနဲ့အမတ်လောင်းကြီးအတွက်လုံခြုံရေးပေါ့နော်ဒီလုံခြုံရေးကိုတက်ဆိုင်ရတာအကြောင်းရှိသူတွေနည်းနည်းပြပြပေါ့နော်ပေးတယ်ပေါ့ကျွန်တော်တို့ဒီဥပဒေအရဆိုရင်ကျွန်တော်တို့မဲဆက်မယ်ဆိုရင်ကော်မရှင်ကိုစုပြောရတယ်တင်းတင်းနဲ့လုံခြုံရေးအစီအမံကို PDA ရနေပြီးတော့ပြန်ပြီးပေးရတယ်ကျွန်တော်တို့သိရပေါ့နော်အဲ့တော့စာတင်ထားတာရဲ့နဲ့လုံခြုံရေးမပေးရလားဘာမှမဟုတ်စာမတင်မဲနဲ့ဒီတိုင်းသွားလိုက်လို့လုံခြုံရေးမရှိရတာပေါ့အဲ့ဒီဟာတော့ကျွန်တော်တို့ပြန်ကြည့်ရမယ့်ပုံစံမှာရှိရခင်ဗျာအမှန်ကတော့ဒီလိုရေကောက်ပွဲကာလဆိုတာခိလဲရှလို့ရဲ့ကာလဖြစ်တဲ့ပြပေါ့နော်အခုဒီတောင်းတွေဖြစ်စီအတောင်းတွေဖြစ်စီဒီတက်ဆိုင်ရမျိုးနေမှာလုံခြုံရေးကိုသင်းသင်းကြပ်ချထားတယ်ခင်ဗျာ
အထူးသဖြင့်အသွင်ကူးပြောင်းစားနိုင်ငံတွေမှာရွေးကောက်ပွဲအကြမ်းဖက်တိုက်ခိုက်တာတွေအများဆုံးဖြစ်တတ်တာကြောင့်လုံခြုံရေးအစီအမံကိုပုံမှန်တင်းတင်းကြပ်ကြပ်ချက်မှတ်ဆောင်ရွက်သင့်တယ်လို့လည်းထုတ်ပြပြောဆိုပါတယ်။ဥနိုင်ငံလင်းကိုကုသပေးတဲ့ခွဲစိတ်ပါရကူဒေါက်တာတင်မျိုးဝင်းကတော့ဥနိုင်ငံလင်းရဲ့အခြေအနေဟာစိုးရိမ်စရာမရှိကြောင်းအခုလိုပြောပါတယ်
။အဲကျွန်တော်ပြောနိုင်တာကတော့မင်းညာတော့ရိုးဆောင်ကြီးတွေရောလက်ခွဲစိတ်ဆောင်ကြီးတွေရောတော့ဒီဒီမျက်နှာနဲ့ပေါ့လေ passive surgeon ပေါ့နော်။ဒီရှောင်းကြီးတွေရောအကောင်လုံးရှောင်းရှောင်းဝိုင်းဝိုင်းပြီးတော့ဝိုင်းဝန်းပြီးတော့ပဲဒါဖွဲ့စိတ်ကြည့်ကြပါလေ။ရှင်ရအောင်ကောင်းတယ်အသက်အမြင့်ဆွေးစားမရှိဘူးပေါ့နော်။ဘာပဲဆောင်ပြောလို့ရမှာပေါ့နော်
။ဒီကနေ့နေခင်းပိုင်းမှာတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ရန်ကုန်ပြည်သူ့စေယုံကြီးကိုတွားရောက်ကြည့်ရှုခဲ့ပါတယ်။ပြန်ကြားရေးဝန်ကြီးဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာတော့ဒီအခင်းဖြစ်ပွားမှုဟာ NLD ပါတီဝင်တဦးကကွန်းရဝယ်ယူစဉ်စကားများခဲ့ရာကဓာတ်ခုံမှုဖြစ်ပွားခဲ့တာဖြစ်ကြောင်းကျူးလွန်သူ3ဦးဟာမြစ်တီနိုင်ငံရေးပါတီဝင်မှမဟုတ်ကြောင်းနဲ့လောလောဆယ်ရဲကဖမ်းဆီးထားကြောင်းဖော်ပြထားပါတယ်။စက်တင်ဘာလ19ရက်နေ့ကလည်းမင်္ဂလာတို့မြို့နယ်အတွင်းမဲဆွယ်စည်းရုံးနာနဲ့ပတ်သက်ပြီး NLD ပါတီဝင်2ဦးတိုက်ခိုက်ခံရခဲ့တာကြောင့်စေယုံတင်ခဲ့ရပါတယ်။ဒီတိုက်ခိုက်တာနဲ့ပတ်သက်ပြီးသက်ဆိုင်ရာအာဏာပိုင်တွေကလုံလောက်တဲ့ရည်ယူဆောင်ရွက်မှုမရှိဘူးလို့လည်း NLD ပါတီလွတ်တော်ကိုယ်စားလှယ်လောင်းနော်လှလဆိုးကအောက်တိုဘာလ3ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။